ဒေါက်တာဆိုင်ခိုင်မျိုးထွန်းခင်ဗျာမနေ့ကဒီရန်ကုန်ပင်မတက္ကသိုလ်ထဲမှာတက္ကသိုလ်မူဝါဒမူကျမ်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီမှာဘာတွေဆွေးနွေးသွားလဲခင်ဗျာ
အဲသူကတော့ဒီနောင်ဖြစ်မဲ့ဒီတက္ကသိုလ်ရဲ့အုပ်ချုပ်ရေးပုံစံတွေအနောက်တင်ကြားရေးဒီပုံစံသွားတာပေါ့နော်အဲ့ဒီထဲမှာထူးခြားချက်တွေရှိတာပေါ့ဥပမာအဖြစ်ဒီတက္ကသိုလ်မြဘဟုကောင်စီဆိုတာမျိုးတွေပါတယ်နောက်အင်္ဂလိပ်စာနဲ့ဘာသာရဲ့အားလုံးကိုတင်ကြားဖို့ပေါ့နော်အင်္ဂလိပ်စာမြင့်တင်ဖို့နောက်တစ်ခုကိုထပ်ပြီးတော့ထူးခြားတာတော့ဗာလဲဆိုရင်ထူးခြားတယ်ဆိုတော့နှကူတိုင်းမှာပြောင်းလို့ထူးခြားတယ်ကိုပြောတာပါနိုင်ငံခြားပြင်ရတော့တဲ့ဆင်လွတ်တဲ့ကိစ္စတွေမှာအပေါ်ကနေပြန်ပြီးထပ်ပြီးတော့ဆစ်ပြီးမှဆင်လွတ်မယ်ဆိုတဲ့ဟာမျိုးတွေတွေ့ရတာပါဟုတ
်ဆိုတော့အဲ့ဒီတက္ကသိုလ်မူဝါဒမူကျမ်းထဲမှာတက္ကသိုလ်များဗဟုကောင်စီဆိုပြီးဖွဲ့ဖို့ယာထားချက်လည်းပါတယ်လို့သိရတယ်ဒါကလွတ်တော်အတည်ပြုသွားလို့ရှိရင်ဒီဟာကဥပဒေပုံစံမျိုးဖြစ်သွားရင်ဒီတိုင်းကောင်တဲ့ဖော်မဲ့ပုံစံမျိုးဖြစ်တော့တက္ကသိုလ်များဗဟုကောင်စီဒီရဲ့လုပ်ပိုင်ခွင့်တွေကပါတယ်လဲဆရာ
အဲတက္ကသိုလ်များဘ ഹു ကောင်စီရှိလာလို့ရှင်ဒီတက္ကသိုလ်တစ်ခုချင်းစီရဲ့เนาะဒီစီမံအုပ်ချုပ်ပိုင်ခွင့်ဘတ်ဂျက်အသုံးစွဲခွင့်ဒါတွေထိကိုသူကအပေါ်ကနေကြီးကြပ်သွားမယ်ဆိုတဲ့အသိပ္ပယ်တိတ်ရောက်နေတာကိုတွေ့ရတာတနည်းအားဖြင့်တော့ဗာလဲဆိုရင်ခုလောလောဆယ်အစင့်မြင့်ပညာဦးစီးဌာနကလုပ်နေတဲ့ချုပ်ကင်မှုမျိုးပဲထပ်သွားမယ်လို့ကျွန်တော်တို့ကယူဆရပါတယ်เนาะတစ်ဖက်ကလည်းထူးခြားတာဗာလဲဆိုရင်ကျွန်တော်တို့ပြည်သူတွေចောင်းသူចောင်းသားတွေဆရာဆရာမတွေတောင်းဆိုနေတဲ့တီချာလွတ်လပ်တဲ့တီချာအုပ်ချုပ်ခွင့်ရတက္ကသိုလ်တွေဖြစ်လာဖို့အကြောင်းအရာနည်းပါတယ်เนาะ
သူမျိုးဒီတက္ကသိုလ်များဘိုးကောင်စီဆိုတဲ့ပုံစံချပြီးတော့အပေါ်ကချုပ်ကင်ထားတာကိုဆရာတို့အနေနဲ့သဘောမကျအောင
်ဟုတ်ကဲ့ကျွန်တော်တို့သဘောမကျပါဘူး
ဆိုတော့ဆရာတို့အနေနဲ့ဒီတက္ကသိုလ်များဘိုးကောင်စီမဟုတ်ဘူးဆိုလို့ရှိရင်ဆရာတို့အနေနဲ့ကနည်းနည်းရှင်းပြပါဘယ်လိုပုံစံမျိုးဖြစ်စေချင်တာ
တကယ်တမ်းကျတော့တက္ကသိုလ်တွေမှာတီချာအုပ်ချုပ်ရေးကောင်စီတွေရှိမှာပေါ့နော်အဲဒီအုပ်ချုပ်ရေးကောင်စီတွေနောက် faculty system တွေရှိလာမှာပေါ့နော်အဲဒီ faculty တွေကနေတစ်ဆင့်မှဌာနတွေဌာနတွေဟာလည်းပဲကိုတင်ကြားခြင်းနဲ့သူတည်ထနာပြုခြင်းနဲ့အကြောင်းအရာတွေကိုလွတ်လွတ်လပ်လပ်နဲ့အပေါ်ကချုပ်ကင်မှုတွေမှာပါပဲလုပ်နိုင်အောင်လုပ်တဲ့စနစ်မျိုးပေါ့နောက်တစ်ခုကပါလဲဆိုရင်သူကတက္ကသိုလ်တွေလွတ်လပ်ခွင့်ရှိဖို့ဆိုတာ budget ပေါ့နော်ဒီ budget ကိုလည်းပဲနိုင်ငံတော်ကနေတစ်ဆင့်ထောက်ပံ့ပေးရပါပေါ့နော် subsidize လုပ်ပေးရမှာပြီးရင်ဒီတက္ကသိုလ်တွေမှာလည်းဆိုရင်တီချာရန်ပုံငွေတီထောင်ပိုင်ခွင့်ရှိနိုင်ရမှာပေါ့ဒါမှလည်းပဲကျွန်တော်တို့တက္ကသိုလ်တွေရဲ့ဌာနတွေရဲ့တင်ကြားရေးနဲ့သူတည်ထနာလုပ်ငန်းတွေဟာအားကောင်းမောင်းတောင်ဖြစ်လာပြီးတော့နိုင်ငံကနဲ့အဆင့်မီနိုင်ဖို့ဖြစ်လာနိုင်မှာပ
ါရန်ကုန်ပင်မတက္ကသိုလ်ထဲမှာဆိုရင်ကျွန်တော်တို့အဆောင်တွေတော်တော်များများပြင်တာတွေ့ရတယ်နောက်ချန်စီယိုတွေခတ်တာလည်းအများကြီးတွေ့ရတယ်ခင်ဗျနောက်တစ်ခါအပြင်မှာကျွန်တော်တို့ဦးချစ်လက်ဖေးဆိုင်သားမှာဆိုရင်အပြင်မှာနာမည်ကြီးနေတဲ့ YKKO လိုမျိုးအဲ့လိုမျိုးဆိုင်ကြီးတွေနေရာယူထားရလဲတွေ့ရတယ်
ဆိုတော့
အဲ့လိုအခြေအနေမျိုးမှာဆရာတို့ဒီတက္ကသိုလ်ကမကြခင်အခြေအနေပိုပြီးတော့ကောင်းလာဖို့ရှိတယ်လို့
သဘောတရားကြီးရပြောရင်တော့ပြုပြင်ပြောင်းလဲတာကတော့ကောင်းတယ်ပေါ့နော်ဒါပေမဲ့ဒီပြုပြင်ပြောင်းလဲမှုလုပ်တဲ့နေရာမှာလုပ်ပုံလုပ်နည်းတွေကတော့အားနည်းချက်တွေအများကြီးရှိနေတာတွေ့ရခုနပြောတဲ့ YKKO တို့ခိုင်ခိုင်ကျော်တို့ဆိုတာကအပြစ်မှာဆိုတကယ်ကို commercial ပေါ့နော်ဒီ business orientedဆိုင်လိုဟာမျိုးပေါ့ဒါမျိုးကတက္ကသိုလ်ထဲဝင်လာတယ်တက္ကသိုလ်ထဲဝင်လာပြီးကျောင်းသူကျောင်းသားဆရာဆရာမတွေကိုပို့ပြီးတော့မှကုန်ကြဆေးရိတ်တွေများစီနေတယ်တကယ်တမ်းဖြစ်တင်တာကကျောင်းနေမှာကဆရာဆရာမကျောင်းသူကျောင်းသားတွေတက်တာချောင်ချီးရေးပုံမျိုးပေါ့နော်နိုင်ငံတကာမှာဆိုရင် corporation လိုဟာမျိုးထားတယ်ပေါ့နော်အဲ့ဒီထဲမှာကမှဆိုင်တွေမှာအက္ကစပစ္စည်းအချိန်နော်ကျန်တင်ကြေးပစ္စည်းအကုန်ဆုံးရှိနေအဲ့ဒီထဲမှာမှပါလဲဆိုရင်ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေထွက်ဆိုပို့ပြီးတော့စရိတ်စကားတက်တာတဲ့ပုံစံဖြစ်ရမှာအခုကြတော့ဒီပုံစံမျိုးမဟုတ်တော့ဒါလည်းမကောင်းဘူးပေါ့နော်နောက်တစ်ခုပြုပြင်ပြောင်းလဲရေးလို့ပြောပြင်မဲ့တချို့ရန်ကုန်တက္ကသိုလ်ဆိုတာကမြန်မာနိုင်ငံအထင်ကရတမိုင်းဝင်နေရာရောတမိုင်းဝင်အမတ်သားတွေ identity တွေပေါ့နော်ဒီဟာတွေပျောက်သွားမှာတော့ကျွန်တော်တို့ကစိုးရိမ်ပါ
ကျွန်တော်တို့ဟိုတလောကကြားတာကျောင်းတွေပြန်ဖွင့်တဲ့အခါကျတော့အရင်တော့ဆရာဆရာမတွေကိုနေရာချထားပေးရတဲ့အဆောင်တွေကိုကျောင်းသားတွေပြန်ပေးတာရှိတယ်အဲ့ဒီမှာအဆင်မပြေမှုတွေရှိတယ်ဆိုပြီးဆရာတို့ရှိရာကြေညာချက်တစ်စောင်ထုတ်ပြန်มาအဲ့ဒီအခြေအနေကိုပြန်ရှင်းပြပါဦး
အဲ့ဒါကရန်ကုန်တက္ကသိုလ်တခုထဲတည်းမဟုတ်ပါဘူးမြန်မာတနိုင်ငံလုံးအနှံ့ဖြစ်တော့ဆိုဒီနှစ်ကစပြီးဒီဒီဇင်ဘာစပြီးတော့ပါဆိုရင် first year ကျောင်းသားတွေကိုရန်ကုန်တက္ကသိုလ်နဲ့မန္တလေးတက္ကသိုလ်ကစလက်ခံတော့အဲ့လိုစလက်ခံတဲ့ဆိုဒီကျောင်းနှစ်ခုမှာပါလဲဆိုတော့အရင်တော့အဆောင်တွေရှိတယ်မူလကတော့ကျောင်းသားတွေနေတဲ့အဆောင်ပေါ့နော်ဒါမဲ့ကျောင်း1996လောက်ကစပြီးကျောင်းပိတ်လိုက်တဲ့အချိန်မှာဒီအဆောင်တွေပါဆိုဆရာတွေကိုပြန်ပေးတာပေါ့ပြေးလိုက်တဲ့အချိန်ဒီဆရာတွေကနေတောက်လျှောက်နေတာအခုတော့ကြောင်းပြန်ဖွင့်မယ်ဆိုပြီးရုပ်တရက်ဆရာဆရာမတို့ချက်ချင်းရွှေ့ခိုင်းလိုက်တယ်မှာအဆင်မပြေဘူးနောက်တစ်ခုပူဆိုးတာကဒီမှာလဆာနေဝန်ထမ်းတွေရှိတယ်နော်သူတို့ကတလမှ3 ตรงนี้ตองบ่เนาะราคายาตูรุดิก็ทั่วจ่าတော့เนาะอเปญมานี่จ้ารู้ပြောได้เฉยมาตูรุอักแค่ๆดิอะหมายิจုံอ่ะแล้วตูรุเราก็ทั่วจ่าတော့เนาะเปญมานี่จ้ารู้ပြောได้เฉยมาตูรุอักแค่ๆดิอะหมายิจုံอ่ะแล้วตูรุเราก็เสียอ่ะเตนแลเตนปะหมู่ดิชื่อล่ะแล้วเราเราก็เสียอ่ะเตนแลเตนปะหมู่ดิชื่อล่ะแล้วเราเราก็เสียอ่ะเตนแลเตนปะหมู่ดิชื่อล่ะแล้วเราเราก็เสียอ่ะเตนแลเตนปะหมู่ดิชื่อล่ะแล้วเราเราก็เสียอ่ะเตนแล ဆောက်ထားတဲ့အဆောက်အဲဒီဆောက်ဦးပေါ်မှာကြာမှာဒီအမျိုးသမီးဆောင်ဆိုတာထားတယ်တင်ကြားရေးအတွက်လဲအဆင်မပြေနိုင်လို့ဒီဘက်ကနေတဲ့အကြောင်းသူတွေအတွက်လဲအဆင်မပြေနိုင်အောင်နောက်တစ်ခုအာစီတူတို့နေရာမျိုးမှာဆိုရင်ဆရာဆရာမနဲ့ကျောင်းသားတွေကိုရောထားတဲ့ပုံရှိတယ်ရေးရှိမှာကြတော့ဆရာဆရာမနဲ့ကျောင်းသူကျောင်းသားကြားထဲမှာဆက်ဆံရေးမပြေပြတ်မှုတွေရှိလာဒါဆိုရင်တစ်ဖက်ရဲ့လှုပ်လှ ရေရှည်မှာကောင်းပါเนาะ
ဒီရန်ကုန်တက္ကသိုလ်ပင်မတက္ကသိုလ်မှာတခြားတက္ကသိုလ်တက္ကသိုလ်တို့တခြားနေရာတက္ကသိုလ်တွေမှာရောဆရာဆရာမတွေအတွက်သင်ကြားမှုအထောက်အကူကောင်းမွန်ဖြစ်အောင်ဒီရုံးခန်းတွေဘာတွေတို့နောက်အထောက်ပံ့ပစ္စည်းတွေကိုလုံလောက်တာတွေဘာတွေရှိလားအဲ့အတွက်ကောပြည်ပြင်းပြောင်းလဲမှုရှိလားခဲ့
အခုလောလောဆယ်ထိတော့ကျွန်တော်တို့မြင်တာကဘာလဲဆိုရင်အပြင်ပိုင်း physical เนาะ reform reconstruction ပေါ့နော်ပြန်လဲတိဆောက်ရေးတွေပဲလုပ်နေတော့တကယ်တမ်းလိုအပ်နေတာကကျွန်တော်တို့လိုအပ်နေစာတင်ခန်းတင်ထောက်ကူပြုပစ္စည်းတွေပေါ့နော်ဒီဟာမျိုးတွေလုပ်ပေးနိုင်တဲ့အနေထားအားနေတယ်ကြောင်းလိုင်းတော့ကျွန်တော်တို့ internet ကောင်းကောင်းမသုံးရသေးပါဘူးရန်ကုန်တက္ကသိုလ်မှာ internet သုံးရတယ်ဆိုရင်လာတရက်မလာတရက်ဆိုတာဘယ်လိုမှမဖြစ်နိုင်တဲ့အရာပေါ့နော်တကယ်တမ်းလုပ်ရမှာကဒီစာတင်ခန်းနဲ့ဆရာဆရာမတွေတင်ကြားရေးမှာပါတယ်လို့ကြောင်းသားတွေရောအတင်ကြရေးမှာသူတို့အတွက်ဘယ်လိုထောက်ကူပြုမိုင်မလဲဆိုတဲ့ဟာမျိုးလုပ်ရမှာပေါ့အဲ့တော့တစ်ဖက်ကလည်းဘာဖြစ်လဲဆိုရင်ရန်ကုန်တက္ကသိုလ်ကြီးကဟိုအပိတ်ဆို့သားစီးတွေရှိနေတယ်အကျဉ်းထောင်ကြီးတစ်ခုနဲ့လည်းတူမာလိုက်ဆိုးရတယ်နောက်တစ်ဖက်ကဘာလဲဆိုရင်တကယ်တမိုင်းဝင်အထောက်ထားတွေเนาะဒီတန်ဖိုးတွေပြတ်စီးမှာတော့ကျွန်တော်တို့ဆိုးရင်တော့
ကျေးဇူးများကြီးတင်ပါဆရာ
ဟုတ်ကဲ့ကျေးဇူးပါ